အမေရိကန်နိုင်ငံမှာသမ္မတဘရက်ဩဘားမားရဲ့ဥပဒေပြည့်ဆိုင်ရာအစည်းအဝေးကိုအကြီးအကျယ်စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရစေနိုင်ပြီးအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့အာဏာကိုတရားမျှတအောင်ထိန်းထားတဲ့ချိန်ခွင်ရှာကိုတခြားပါတီဘက်ကစောင်းသွားစေနိုင်တဲ့ရွေးကောက်ပွဲတစ်ခုကိုအမေရိကန်ပြည်သူတွေမဲဆန္ဒပေးခဲ့ကြပါတယ်။ဆန္ဒမဲစစ်တမ်းတွေရဲ့အဆိုအရစီးပွားရေးကြဆင်းမှုဟာဒီရွေးကောက်ပွဲရဲ့အဓိကပြဿနာဖြစ်ပြီးအတော်များများကသမ္မတဩဘားမားကိုသာမကနိုင်ငံရေးပါတီနှစ်ခုစလုံးကိုဝေဖန်ပြောဆိုကြတယ်လို့သိရပါဗျ။အောက်လွှတ်တော်အမတ်435နေရာနဲ့အထက်လွှတ်တော်အမတ်100ရဲက38နေရာတို့ဟာအဓိကအရေးကြီးတဲ့အချက်ဖြစ်ပါတယ်။နေရာဒေသအချို့ကမဲယုံတွေကိုညနေပိုင်းမှာပိတ်လိုက်ပြီးဖြစ်ပေမဲ့ဒီရွေးကောက်ပွဲရဲ့ရလဒ်ကိုသိဖို့ကတော့ရက်အနည်းငယ်စောင့်ကြအောင်မှဖြစ်ပါတယ်ရှင်။